ွင်းလာပါလို့လို့ခွန်းဆက်သပါတယ်ရှင်ကျမ National Head Thabor Tree ဖြစ်ပါတယ်ကျမအနေနဲ့ကတော့ Thabor Tree Diagnosis ကိုအဓိကထားပြီးပြောသွားမှာပါကျမပြောမဲ့ presentation မှာလည်းရှေ့ကနော် previous speaker ဖြစ်တဲ့ Dr. Mohsan နဲ့ Dr. ခင်ငင်ကြီးပြောတဲ့ဟာလည်းတော်များပါပြီးသားဖြစ်ပါတယ်နော်အဲ့တော့ကျမတို့ virus ကိုပဲအဓိကထားပြီးတော့ပြောသွားမှာဖြစ်ပါတယ်နောက်ခုနအားလုံးပြောခဲ့ပြီးသားအတိုင်းပါပဲကျမတို့နော် influencer virus ကတော့ RNA virus ဖြစ်ပါတယ်နော်ဆိုတော့ကျမတို့က A B C D ရှိတဲ့အထက်မှာ A ကတော့နော်ကျမတို့အခုသိနေတဲ့နော် H1N1 နဲ့ H3N2 တွေနောက်ပြီးတော့မှ avian influencer ပေါ့နော်အားလုံးက virus A ထဲမှာပါပါတယ် B ကတော့ခုနပြောတဲ့အတိုင်းပဲ human မှာအများဆုံးဖြစ်ပြီးတော့သူကသိ serious မဖြစ်ပါဘူး C ကတော့ animal နဲ့ human မှာလည်းဖြစ်တယ်ဒါပေမဲ့ serious မဖြစ်ဘူး D ကတော့ only animal မှာပဲဖြစ်တာဖြစ်ပါတယ်နော်ကျမတို့ဒီဟာလေးကဟိုဘာကြောင့်ဒါလေးကိုပြချင်လဲဆိုတော့ကျမတို့ RNA virus ဖြစ်တဲ့အပြင်ဘာကြောင့်ကျမတို့ဘလောက်ပဲ vaccine တွေကိုကျမတို့တော့ဒီနှစ်မှာဖြစ်တဲ့ virus တွေကိုကျမတို့က isolate လုပ်ယူတယ်အဲ့ဒီ virus တွေကိုနောက်နှစ်အတွက် vaccine လုပ်ပေးမယ်ကျမတို့သိပြီးတော့ 100% cover ဘာလို့မဖြစ်လဲဆိုအများနဲ့သူက change in life မမီဘူးပေါ့နော်ဘာကြောင့်လဲဖြစ်ဆိုကျမတို့ကဒီသူရဲ့ဒီ nucleic acid ပေါ့ RNA ကသူက segment နေနော် segment နေဖြစ်တဲ့ပြင် H segment ရှိရဲဆိုတော့သူကလည်းအထက်မှာ minor changes ရှိသလိုသူကဒီ human ရဲ့ one segment ဒီ animal ကိုသွားပြီးတော့ reassortment လုပ်သလို animal ရဲ့ one segment ရဲ့လာပြီးတော့မှ human မှာလာပြီးတော့ဟာပေါ့ reassortment ပေါ့ပေါင်းသွားတဲ့အခါမှာ change နေချမ်းဖြစ်တဲ့ pandemic တွေဖြစ်လာတာဖြစ်ပါတယ်နော်ဆိုတော့ကျမတို့ညာသောအဖြစ်ဟို A ကတော့ခုနပြောတဲ့အတိုင်းပါပဲကျမတို့ most virulent ဖြစ်ဆုံးဖြစ်ပါတယ်နောက်တစ်ခုက HA နဲ့ NA ပေါ့နော်တော့မဆန်လည်းပြောပြီးသားဖြစ်ပါတယ်အဓိကကတော့ကျမတို့ကနော် HA က18 type ရှိပြီးတော့ NA က11 type ရှိတဲ့အတွက်ကြောင့်အားလုံးပေါင်းလိုက်လို့ရှိရင် sub type တွေအများကြီးရှိလာတာဖြစ်ပါတယ်နော်ကျမတို့ antigenic နော် variation ကလည်းခုနတော့မဆန်ပြောပြီးဖြစ်ပါတယ် antigenic shift နဲ့ antigenic trip ဖြစ်ပါတယ်နော်ကျမတို့ antigenic ဟာပေါ့ drift ကိုကြည့်မယ်ဆိုရင်သူကအဓိကပါလဲဆိုလို့ရှိရင်ဒီဟိုက antigenic drift ဆိုလို့ရှိရင် changes in minor ဖြစ်ပါတယ်ဥပမာပြင် HA ဒီနော် HA ပဲဟိုပါပေါ့နော် HA ဟိုမှာ spike တွေဒီဒီမှာ just minor လေးပဲပြောင်းသွားပြီမယ်လို့ antigenic shift ဖြစ်ပြီဆိုတော့ totally နော် change ရင်ဖြစ်မယ် major change ဖြစ်တဲ့ပြင်ဘာဖြစ်သွားလဲဆိုရင်ခုနပြောတဲ့ကျမတို့ကမလူတုပ်ကွေးကြီးဖြစ်တော့မှဆိုရင်ဘွက်ထဲမှာဟို human ရဲ့ influencer segment ရောနော် poultry ရဲ့ influencer segment ကိုပေါင်းပြီးတော့ new virus ကြီးဖြစ်လာတာပေါ့ကျမတို့အဲ့ဒါကို antigenic shift ဖြစ်ပါတယ်နော် drift ကလည်း strain တွေပြောင်းတယ်လို့ shift ကလည်း major changes တွေကိုဖြစ်ပေါ်စေပါတယ်နော်ဒါကျမတို့ဒါလေးနော်ဆရာကြီးဦးပြမနာပြောပြသားဖြစ်ပါတယ်နော် share speaker များလည်းဖြစ်ပါတယ်ပြောပြသားဖြစ်ပါတယ်ကျမတို့ကဒီ0 HA က1 to 18ရှိတယ် NA က1 to 11ဆိုရင် H1 နဲ့ N1 ပေါင်းလိုက် H1 နဲ့ N2 ပေါင်းဆို sub type တွေသူအစတွေကအများကြီးရှိတဲ့အပြင်မှာ anti ထပ်ပြီးတော့သူက antigenic trip တွေ antigenic shift တွေထပ်ပြီးတော့ရှိလာတာဖြစ်ပါတယ်နောက်ကျွန်မ mortality နဲ့ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ခုနပြောခဲ့တဲ့အတိုင်းမှာပဲ Spanish flu ဆိုရင်အများကြီး mortality များခဲ့ပါတယ်သူတပြင် swine flu လို့ကျွန်တော်တို့2019မှာပေါ်ရတာကျွန်တော်တို့က swine နဲ့မှာ human နဲ့ poultry နဲ့ပေါင်းပြီးတော့မှနော်ဒီမှာ resorption ဖြစ်ပြီးတော့မှလူကိုထပ်ကူတာဖြစ်ပါတယ်နောက်တစ်ခုက H2N2 H3N2 H5N1 H7N7 ကျွန်တော်အဓိကပါလဲဆိုရင် influencer လို့ပြောရင်တော့ seasonal influencer နဲ့ avian influencer ကိုနည်းနည်းခွဲပြီးတော့သိစေချင်ပါတယ်နော်ဒါရှေ့ကလူတွေလည်းပြောပြီးသားဖြစ်ပါတယ် seasonal ကတော့ကျွန်တော်တို့ H1N1 ဟိုးရုံးနဲ့ကဒီ pandemic ပေါ်ခင်တည်းက H5N1 ဒီ seasonal ပဲဖြစ်ပါတယ်ရာသီတုပ်ကွေးပေါ့နော်ဖျားတယ်ပြန်ကောင်းသွားတယ်တအိမ်လုံးခုတယ်ပြင်ပြန်ကောင်းသွားကြတယ်ပေါ့နောက်တစ်ခုကကြာ2009ကြာတော့ခုနပြောတဲ့ reassortment နေနဲ့နော် pandemic H5N1 ဖြစ်တယ်ဒါပေမဲ့နောက်ပိုင်းကျသူကပြန်ပါပြန်ဖြစ်သွားသူ seasonal ပြန်ဖြစ်သွားတော့ကျွန်တော်တို့ကြောက်အောင်မှာ avian influencer ကိုလည်းကြောက်အောင်မှာဖြစ်ပါတယ် H1 ဘာလို့ mortality က H မှာပေါ့နော် avian influencer အရင်များတယ်ပေါ့နော်နောက်တစ်ခုကတော့pandemic နောက်တစ်ခုကဒီဟာ pandemic 2009ကျွန်တော်ပြီးလို့ရှိရင်ပုံလေးနဲ့ပြပါမယ်2009မှာနော်ခုနပြောတဲ့ဟိုပါ genetic reassortment နေနည်း novel ပေါ်လာတယ်ဒါပေမဲ့2010ထဲမှာဒါဒီ seasonal ဖြစ်ကိုပြန်ပြီး change ဖြစ်သွားတယ်နော်ဟိုပြောရသားဖြစ်ပါတယ်နော်ဒီပုံလေးနဲ့နော်ကျွန်တော်တို့ H1N1 pandemic 2009အခုဖြစ်နေတဲ့ဟာရဲ့ original လေးဖြစ်ပါတယ်သူကနော်ဒီ wet ရဲ့ဟွာထဲမှာနော်ပထမဆုံး wet ရဲ့သူရဲ့gene segment လေးရှိရဲ့အဲ့ဒီထက်မှပါပေါင်းလဲဆို human ရဲ့ motri ရဲ့ပေါင်းပြီးတော့မှဒီ wet ထဲမှာသွားပြီးတော့မှ novel virus ဖြစ်လာတယ်အဲ့ဒီမှာထပ်ပြီးတော့မဖြစ်လဲဆိုရင် wet ရဲ့ another virus တစ်ခုပြန်ပေါင်းလာတဲ့အခါမှာ pandemic ဒီမှာတို့နော်ဟိုပါပေါ့ H1N1 ဖြစ်လာပါတယ်ဒါဒီအဲ့တုန်းကတော့ pandemic တော်တော်များများအသေးပြောင်းများရဲ့ပေါ့နော်နောက်ပိုင်းကျတော့ October ကျတော့ကျမတို့ seasonal ပဲအသေးပြောင်းအလောက်များပါဘူး ခုနကတော့မိုးဆန့်ပြောတဲ့အတိုင်းပါပဲသူတို့ underline တစ်စီးရှိတဲ့လူတွေမှာပို့ပြီးတော့ဖြစ်ပါတယ်တကယ်တော့ကျမတို့ဒါလည်းကြောက်ရမယ်နောက်တစ်ခါ AVN ကိုလည်းအများကြီးခေါင်းထဲမှာဆွဲရမယ်ပေါ့နော်ရှိရမှာ influencer ဆိုရင်တစ်ခုလုံးဖြစ်နေတယ်လားနော်ကျမဒါတော့ဟို AVN ကိုလည်းနည်းနည်းလေးကျမထည့်ပြီးတော့ပြထားတာပါနော်အဲ့တော့ AVN influencer ဆိုရင်လည်းကျမတို့က A ပါပါပဲ A က human ရော animal ဖြစ်တဲ့အတွက်ပါအထူးသဖြင့်ကျမတို့ AVN ဟိုဟာ influencer ဆိုရင် mainly ကတော့ H5N1 နဲ့ H7N9 ကိုကျမတို့ကြောက်ရမှာပေါ့နော်ဒါတော့ another တစ်ခုဖြစ်ပါတယ် H5N1 ကတော့ကျမတို့အသိစိတ်မပူပါဘူးဆိုတော့ jet bad for ပေါ့နော် jet တွေဟက်တွေသေးတယ်ဆိုရင်လူက aware alert ဖြစ်တယ်ပေါ့ H7N9 က jet တွေဟက်တွေက asymptomatic လူမှာကြောက်ရင် infection ပေးတယ်ပေါ့ဒါကြောင့်ကျမတို့က surveillance the one health approach လူတွေကလည်းကျမတို့ surveillance တွေလုပ်နေတယ်လို့ animal sector ဘက်ကလည်း surveillance တွေသူကအမြင်နဲ့လုပ်နေတာဒါဆို zoonotic disease တွေဆီကလည်းကျမတို့စီကိုပြန်ပြီးတော့ကူးလာနိုင်တယ်ပေါ့နော်နောက်တစ်ခုက just our avian အပါလေးပါဟိုကျမတို့ဘလို avian influencer တွေဖြစ်လာလဲဆိုရင်ဟိုဆောင်းခုမဲ့တွေပေါ့နော်ဆောင်းနေဆိုရင်ကျမတို့စီကို migratory waterfowl တွေရောက်လာတယ်သူကစင်ပေကိုကျမတို့ရဲ့ commercial poultry တွေကိုခူးသွားတယ်အဲဒီအမှတစင်နော်ဒီ live market တွေမှာဒီတက်တွေနဲ့တွေရောင်းတဲ့အချိန်မှာအဲ့ရနေတစင်ခူးသွားတာပါပြီးတော့မှ human to human transmission ကတော့ကျမတို့ avian influencer နဲ့ဒီ H5N1 နဲ့တိတ်အကွာကြီးတော့မဟုတ်ပါဘူးအဲ့တော့ဘီကတော့ခုနကပြောတဲ့အတိုင်းပါပဲ human မှာအများဆုံးဖြစ်ပါတယ်။နောက်ပြီးတော့ကျမတို့နော် lineage အနေနဲ့ Yamagata နဲ့ Victoria တကယ်တော့ကျမတို့က Southern Hemisphere မှာပါတော့ကျမတို့ Northern မှာပါတယ်။နောက်တစ်ခုကကျမတို့ကဘယ်ဘီကကျမတို့ဒီအမှားပြင်းမှာနော်ဘယ် lineage အများဆုံးမဆို Yamagata အများဆုံးပဲ။ဒါကြောင့် vaccine ထိုးရင်တော့အဲနော် Yamagata ပါရင်တော့အကောင်းဆုံးပေါ့ဘီအနေနဲ့ပေါ့နော် travel လက်မဲ့ဖြစ်ဖြစ် travel လက်မှာတော့ already ပါပြီဒါဖြစ်ပါတယ်နော်ဆိုတော့ကျမတို့ဒါကတော့ influenza virus how long နော် virus အပြင်မှာဘယ်လောက်ထိအသက်ရှင်နိုင်လဲဆိုလို့ရှိရင်သူက outside the body ဆိုလို့ရှိရင် few seconds to 40 hours အထိအသက်ရှင်နိုင်ပါတယ်နော်ဆိုတော့ကျမတို့ဘာတောင်ဘာကိုစဉ်းစားရမလဲဆိုတရားနဲ့တရား transmit ဘူးတာပြောင်းမစဉ်းစားရမယ့်အပြင်ဆေးရုံတွေဆေးကန်းတွေမှာဟိုသူတို့နေခဲ့ထိုင်ခဲ့တဲ့နေရာဒီမှာဘယ်လောက်ထိ infectious ဖြစ်ပြီးကျန်ခဲ့လဲဆိုတာကိုစဉ်းစားရမှာဖြစ်ပါတယ်။တော့သူတို့ဘာကြီးပေါ်မှာ contaminate လုပ်ခဲ့လဲပေါ့။ခုန droplet တွေကျန်ခဲ့လို့ရှိရင်ဘယ်လောက်ထိ virus တွေ survive ဖြစ်နေမလဲပေါ့နော်။အထူးသဖြင့် virus တွေက humidity နဲ့ UV radiation ပေါ်မှာမူတည်ပါတယ်။တကယ်လို့ humidity နည်းတယ်ဆိုရင်နောက်တစ်ခုကတော့ဗာလဲဆိုရင်ကျမတို့ sunlight မရှိဘူးဆိုတော့ means မိုးတို့ဆောင်းလို့မှာဒါကြောင့်ပိုပြီးတော့မှနော်သူတို့ survive ဖြစ်တာများပါတယ်။နောက်တစ်ခုကတော့ကျမတို့ဒီအထူးသဖြင့် non porous ပေါ့နော်။ဒီ phone တို့ table တို့ဗာတွေပေါ်မှာ droplet ကျတယ်ဆိုရင်24 to 48 hours သူ survive ဖြစ်နိုင်ပါတယ်နောက်တစ်ခုကတော့ဒီ clothes paper တို့เนาะ tissue တွေပေါ်မှာဆိုလို့ရှိရင်တော့ဗာလဲဆိုရင် 8 to 12 hours သူ survive ဖြစ်နိုင်ပါတယ်နောက်တစ်ခုကတော့ဗာလဲဆိုလို့ရှိရင်လက်မှာဆိုရင်နောက်ခုန handshake လုပ်လို့ရှိရင်လည်းဥတော့ကူးနိုင်တာပဲပေါ့เนาะ 5 minutes နောက်တစ်ခုကတော့ဗာလဲဆိုကျမတို့ droplet ထဲမှာဆိုလို့ရှိရင် several hours เนาะတစ်ခါတလေကြာရင် droplet အပြင်သူကဖြစ်သွားလဲဆို aerosol တွေဖြစ်သွားနိုင်တယ်ပေါ့เนาะ aerosol တွေဖြစ်လို့ရှိရင်မိုးရဲ့မိုးပေါ့เนาะပို့ပြီးတော့ survive ဖြစ်နိုင်ပါတယ်နောက်တစ်ခုကတော့ဥသဖြင့်เนาะဒီ mucus ထဲမှာပါပါတယ်ဆိုရင်ထွက်လိုက်တဲ့ထဲမှာဟိုပါပေါ့ mucus ပါတယ်ထဲမှာဆိုရင် virus ကပို့ပြီးတော့အသက်ရှင်နိုင်ပါတယ်เนาะကျမတို့ non frozen လုပ်ထားမယ်ဆိုရင်တော့ဟိုပါပေါ့ indefinitely ပေါ့အကြာကြီး store လုပ်ထားနေတယ်ကျမတို့အနည်းချက်မှာဆိုအကြာကြီး -80 မှာမွေးထားရဲဆိုရင် virus အကြာကြီးကျမတို့เนาะ survive ဖြစ်နိုင်ပါတယ်เนาะကျမတို့ခါလေးမွေးထားရတာရှိပါတယ်now inactivated အားတော့ကျမတို့ temperature 56.3 hours or 66.60 minutes ဆိုရင်ကျမတို့ inactivate လုပ်လို့ရပါတယ် virus ကို kill လုပ်လို့ရတာပေါ့နော် in နောက်တော့ acid ph now chemical အနေနဲ့ကတော့ oxidizing agent နော်နောက်ပြီးတော့ဒီ another lipid solvency လုံးသုံးလို့ရပါတယ်နောက်တစ်ခုကတော့ဗာလဲဆို formalin and halogen compound ဖြစ်ပါတယ် another ဟိုလည်းရှိပါတယ်နော်ဟို disinfectant ဟိုလည်းရှိပါတယ် now ကျမတို့ transmission ကတော့ကျမသိပြီးတော့မရှင်းတော့ပါဘူးเนาะဓာတ်မိုးဆန်အားလုံးပြောပြသားမလို့ဖြစ်ပါတယ်တခုပဲသူကတကယ်လို့เนาะ treatment with influenza antiviral has not been เนาะ shown to shorten the transmission period เนาะ antiviral ပေးလိုက်လို့တော့သူ့ရဲ့ transmission period နည်းသွားတာတော့မရှိဘူးဆိုတော့ဟောအားလေးပါပဲเนาะနောက်တစ်ခုကတော့ခုနပြောတဲ့အတိုင်းပါပဲ transmission direct ချောင်းဆိုးလိုက်ရင် droplet နဲ့ကူးရင်ကူးမယ်ဒါမှမဟုတ်လို့ရှင်airborne ပေါ့နော်ဒီဟိုအနေနဲ့ circulation နေကူးမယ်နောက်တစ်ခုက indirect ဆိုဘယ်တွေပါတယ်မှာ droplet ကြမယ်ကိုသွားခိုင်းပြီးတယ်ပေါ့အဲ့ဒီကနေတစ်ဆင့်ကူးနိုင်ပါတယ် simulation ပြပြီးသားဖြစ်ပါတယ်နောက်ဒါတော့ H5N1 နဲ့ H5N1 လေးတစ်ခုရှင်းပြတာပါ H5N1 ဒီများသောအားဖြင့် upper respiratory tract ဖြစ်တာများပြီနောက်ပြတော့ sorry ဆိုရင်တော့အောက်ကိုနော် spread down ဖြစ်သွားတာပေါ့များသောအား H5N1 တော့ lower respiratory tract infection ဖြစ်တာများပါတယ်ဒါလည်းကဒါလည်းကန်ဗီရှင်းပြထားတာပါပေါ့လေအခုနာ symptom တွေကပြောပြသားဖြစ်ပါတယ် mainly ကျမပြောပြရမှာတော့ laboratory diagnosis ဖြစ်ပါတယ်เนาะဆိုတော့ကျမအနေနဲ့ကတော့ nature လည်းဖြစ်တဲ့အတွက်ကြောင့်เนาะ viral nature ကို national influenza center အနေနဲ့ WHO ကနေပြီးတော့ကျမတို့ certify လုပ်ပါတယ် recognize လုပ်ပါတယ်အဲ့ဒါကျမတို့2007မှာကျမတို့ဒီ influencer center ကိုစပြီး set up လုပ်ပါတယ်နောက်2008မှာ WHO ကလုံးဝเนาะကျမတို့ကျမတို့ရဲ့ NHS credit research ကြီးเนาะဟိုဟာ accurate ဖြစ်ပါတယ်မှန်ကန်ပါတယ်ဆိုတော့ certify လုပ်ဟို certify လုပ်ပါတယ်ဘာဖြစ်ဆို2007 November မှာ avian influencer တွေများနိုင်ငံတွေမှာအရန်ဖြစ်တဲ့အချိန်မှာကျမတို့ဗမာပြည်မှာเนาะဆိုတော့ကျမတို့လည်းsurveillance လုပ်ပါတယ်နောက်တစ်ခုကဟို suspected case တွေလည်းရှာတယ်ပေါ့ဒါပေမဲ့ဘာသွားတွေ့လဲဆိုခုနှစ်နှစ်တပီလေးကျိုင်းတော်ဟိုးဘက်ကရွာလေးမှာဒီဟိုဟာ form chicken farm နဲ့အထမနေမအေးရ pregnancy နဲ့ပေါ့နော်ဆိုတော့မအေးဟို positive ဖြစ်တဲ့ဒီမှာ symptom တူတယ်မဖြစ်ဘဲနဲ့ကလေးလေးက positive ဖြစ်ပါတယ်နော်ခုနှစ်နှစ်တပီလေးပေါ့ဆိုတော့ဒါကျွန်တော်တို့ first case H5N1 ကိုစတွေ့ရကလေးလေး surprise ဖြစ်ပါတယ်အဲ့ဒါပြီးမှကျွန်တော်တို့ရဲ့ result တွေအားလုံးကို NID ဂျပန်ကိုပို့ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဟိုဟာ Thailand ကိုပို့ပါတယ်ဆိုတော့သူတို့ရဲ့ result နဲ့ကျွန်တော်တို့ result တူညီရဲ့အတွက်ကြောင့်ကျွန်တော်တို့ independent ကိုလုပ်ပါအဖြေမှန်ပါတယ်ဆိုပြီးတော့သူတို့ certify လုပ်တာဖြစ်ပါတယ်။နောက် pandemic H1N1 တော့အများကြီးတော်တွေ့ခဲ့ပါတယ်။ first case ကတော့ June 2009မှာကျမတို့စပြီးတွေ့ခဲ့တာဖြစ်ပါတယ်။နောက်တစ်ခုဒါကတော့ definition ကျမတို့အခုပါပဲ။ကျမတို့ surveillance ကြီး NHS လုပ်တယ်တကယ်တော့ NHS ကြီး influencer တခုလဲ surveillance ဆိုမဟုတ်ပါဘူး။ကျမတို့ people with risk of measles and rubella ကိုလည်းကျမတို့ surveillance လုပ်ပါတယ်။နောက် GE အနေနဲ့ဆို acute encephalitis encephalitis ပေါ့နော်လုပ်ပါတယ်။နောက် polio ပေါ့ mainly ပေါ့နော် acute flaccid paralysis အနေနဲ့ကျမတို့ surveillance တွေရှိပါတယ်။ဒီ influencer တော့ one of the surveillance system ဖြစ်ပါတယ်။နောက်ဒီဟာလေးကလည်းကျမဘာလို့ပြလဲဆိုနောက်ပိုင်းကျလည်းကျမတို့ပြောပါမယ်။ဘာလို့လဲဆိုတော့ NHS ကနော် confirm case ဒီအမပြင်းနေနေပဲပြောပြောပေါ့။ညာ NHS ပဲလုပ်ပေးတာပေါ့။လုပ်တဲ့အခါကျတော့ကျမတို့အားလုံးကိုတော့ PCR လုံးမပေးနိုင်ဘူး။နော်ဒေါ်မိုးဆန်းပြောတဲ့အတိုင်း rapid test မလိုသေးပါဘူး။ A B နော် B1 ပေါ့။နောက် B2 rapid test လိုပါတယ်။ comorbidity ဒါမျိုး case ကိုကျမတို့ကအစိုးရဆေးရုံကအနေနဲ့တော့ကျမတို့လက်ခံပြီးတော့ဘာရှိလာလဲဆိုရင် private hospital ရှိလာတယ်ပေါ့နော်။ကျမတို့အနေနဲ့အဲ့ဒါကြားလို့ရှိရင်တော့ directly ကျမတို့ကလုပ်ပေးခွင့်မရှိပါဘူး။နော်တကယ်လို့ patient ကြီး ill ဖြစ်တယ်ခုန B1 လို့ CO တွေမှာပါပြီး inpatient ဖြစ်တယ်ဆိုလို့ရှိရင်ဒီ patient ဟာဒီလောက် ill ဖြစ်ပါတယ်ဒီဆေးရုံမှာတက်နေပါတယ်ဆိုတော့ကျမတို့ TMO ရဲ့ထောက်ခံချက်လိုပါတယ်။နောက်ပါကျမတို့ဒီ investigation form ကိုဖြည့်ပေးရမှာဖြစ်ပါတယ်။ TMO လက်မှတ်ထိုးရမယ်ဒီ investigation form ပြီးတော့ကျမပြီးလို့ရှိရင်ပြပြပါမယ်။ကိုယ့်အကကိုယ့်ရဲ့ swab နဲ့ကိုယ့်ရဲ့ VDM နဲ့ယူလို့မရပါဘူး။ဘာဖြစ်လို့ဆိုကျမတို့က PCR လုပ်တဲ့အတွက်ကြောင့် U swab နဲ့မယူ polyester swab တင်နေယူရတာဖြစ်ပါတယ်ဆိုတော့ဒါလေးကိုလည်းကျမပြထားတာတကယ်တမ်း private hospital ကြီးရှိလာရင်เนาะဒီလိုမျိုး suspected case တွေဆိုရင် TMO နဲ့အရင်ဆက်သွယ်ပါလို့ကျမတို့ကเนาะကျမတို့ NHS ကိုဒါလည်းပို့လို့မရပါဘူး sample တွေအားလုံးနောက်တစ်ခုကတော့ကျမတို့ NHS အနေနဲ့ဘာတွေလုပ်လဲဆိုအမှန်တော့ rapid test ကတော့ just เนาะကျမတို့ keep လုပ်ထားတဲ့သဘောပါကျမတို့ rapid test ကတော့တိတ်မသုံးပါဘူးအဓိကကျမတို့ဘာသုံးလဲဆိုလို့ရှိရင် cell culture method ရဲ့နောက်ပြီးတော့ HA10 ကတော့ဗန်နဲ့ပြောလို့ရှိရင်ကျမတို့ hepatitis B ကို Yamagata နဲ့ Victoria ခွဲဖို့အတွက် strain ကိုကျမတို့ HA10 နဲ့လုပ်ပါတယ်နောက်တစ်ခုက antigenicity ပေါ့ vaccine ပေးလို့ antibody data ဘယ်လောက်တက်လဲဆိုတော့ကျမတို့ HA10 လုပ်ပေးရတာဖြစ်ပါတယ်เนาะကျမတို့ CDC ကနေကျမတို့ဒီဟိုဟာလေး industry လေးပို့ပေးပါတယ်နောက်တစ်ခုကတော့ပါလဲဆိုကျမတို့ PCR တော့ကျမတို့ conventional နဲ့လုပ်ပါတယ် real time PCR လည်းလုပ်ပါတယ်နောက်တစ်ခုကတော့ပါလဲဆိုကျမတို့ကဒီ area change ဖြစ်သွားတာပေါ့เนาะ antigenic drift တွေ antigenic shift တွေအတွက် change ဖြစ်သွားတဲ့ genetic analysis ဆိုတော့အမှန်တကယ်ကျမတို့က sequencing တော့မလုပ်သေးဘူးပေါ့เนาะဆိုတော့ sequencing genetic analysis နဲ့ now drug susceptibility ခုနပြောတဲ့ Tamiflu တွေ sensitive ဖြစ်သေးလားမဖြစ်သေးလားဆိုကျမတို့ရဲ့ isolate တွေကို WHO NIT WHO collaborative center ပေါ့ collaborative center NIT ကိုပို့ပြီးကျမတို့စစ်ပါတယ်အပြည့်အမြဲတမ်းရပါတယ်เนาะ yearly ရပါတယ်နောက်တစ်ခုကတော့ပါလဲဆိုကျမတို့အခု vaccine တွေထုတ်တယ်ဆို global vaccine development ဆာရှိပါတယ် southern hemisphere အတွက် vaccine တွေထုတ်မှာလဲ northern အတွက်ဘာတွေထုတ်မှာလဲအဲ့ဒါအတွက်ကျမတို့အမအနေချက်အနေနဲ့ပေါ့ surveillance ကရတဲ့ seasonal ပါ seasonal isolate တို့တစ်နှစ်ကို၄ခါကျမတို့မဟုတ် NID ကိုပို့ပေးတယ်ပို့ပြီးရင်သူကအဲ့ပုံမှန်မူတည်ပြီး sequence တွေလည်းချေအဲ့ဒီကနေသူက vaccine ကြီးပြန်ပြီးထုတ်တာပေါ့နော်ဒါကြောင့်ကျမတို့ဒါကို virus share လုပ်တယ်လို့ခေါ်ပါတယ် NID ကနေနှစ်ကို၄ခါကျမတို့ရဲ့ isolate အားလုံးကိုပို့ပေးပါဒီနှစ်လေနော်အခုနောက်ဆုံးရတဲ့ဟာတော်တော်များများနော်ရှေ့ပိုင်းကတော့မများဘူးတလားထဲမှာတော်တော်များ sample တွေမှာကျမတို့ဟိုပါပေါ့virus တွေကျမတို့မွေးယူပါတယ် cell culture isolate တွေကိုပို့ထားပါတယ်သူတို့ဒီနော်ပြန် confirm လုပ်တာပေါ့နော်ပြန် confirm လုပ်တဲ့ဖြင့် sequence ကိုကြည့်ရပြင်ဘာပြောမလဲဆိုဒီကျမတို့ရဲ့အခု strain ဒီ changes ရှိနေသလား genetically နောက်တစ်ခုကကြတော့ကျမတို့ Tamiflu တို့ပါတော့ antiviral တွေကို sensitive ဖြစ်သလားမဖြစ်ဘူးလားဆိုတော့ result ပြန်လာအောင်မှဖြစ်ပါတယ်အများကြီးသူတို့ပြန်ပြန်ပြီး really ဒီကပို့ရင်ဒီကလုံးအတွက်အဖြေကိုအများနဲ့ပြန်ပြီးတော့ပို့ပေးပါတယ်နော်ဒါကတော့ကျမတို့ rapid test kit တွေပေါ့နော်အခုအများဆုံးသုံးနေတာတော့မန္တလေးပြောရင်ဆေးရုံနေလဲ private hospital လဲသုံးနေတယ်နော် public hospital လဲသုံးနေပေါ့ rapid test ကတော့အမျိုးမျိုးရှိကြတယ်ပေါ့နော်တခုပဲသုံးမဲ့ဆိုရင်တော့ပေါ့နော် quality ကောင်းတဲ့ test kit ကို ကိုကကိုရွေးချယ်ရမှာဖြစ်ပါတယ်နော်ကျမတို့ကတော့ဘာမှ bias ဖြစ်ပြီးတော့ဟို test count နဲ့ key test count နဲ့ဟိုမပြောလို့ဘူးပေါ့အဓိကဘာလဲဆိုကျမတို့ internet မှာချင် WHO pre qualified test kit တွေရှိတယ်အဲ့ဒီထဲမှာ sensitivity ကောင်းတာ specificity ကောင်းတာကိုကကိုရွေးချယ်ရမှာဖြစ်ပါတယ်တခုပဲသုံးတဲ့အချိန်မှာ expiry ကောင်းဖို့ method မှန်ဖို့လိုပါတယ် method မှားရင်အဖြေက false positive or false negative ဖြစ်သွားမယ်ပေါ့နော်ဘယ်လောက် amount ထည့်ရမလဲဘယ်လောက် amount ထည့်ရမလဲဘယ်အချိန်မှာဖတ်မယ်ဆိုဖတ်မယ်5မိနစ်ကနေ15မိနစ်အတွင်းဖတ်ပါဆို5မိနစ်တိုင်းငယ်မှာဖတ်ပါနဲ့15မိနစ်မှာဖတ်ပါ15မိနစ်အထိပဲဖတ်ပါဆို after 15 minutes မှာဖတ်တယ်ဆိုကျမတို့ false positive တွေ false negative တွေအများကြီး repeat test ကိုကျမတို့စိတ်ပူတာဒီဟိုပေါ့ manufacturer's instruction အတိုင်းမလုပ်ပါဘူးကျမတို့ကစိတ်ပူတာပေါ့ manufacturer's instruction တိုင်းလုပ်ရင်တော့ problem သိမရှိပါဘူးပေါ့နော်ဟုတ်ကဲ့ဒါကျမတို့ cell culture ဖြစ်ပါတယ်เนาะဒါ cell culture ကိုကျမတို့ကဒါ diagnosis အတွက်လည်းသုံးနေပြင်ဘာအတွက်လည်းသုံးနေဆိုရင် isolate cell culture လုပ်ပြီးတော့ virus ကိုမွေးယူတာပေါ့เนาะအဲ့ဒီအားလုံးကိုကျမတို့ကเนาะ NID ကိုပို့ဖို့အတွက်လည်းကျမတို့မလုပ်တာဖြစ်ပါတယ်မွေးမြူပြီးတော့ယူတာဖြစ်ပါတယ်နောက်တစ်ခုကဒါ PCR ပါ PCR တော့ conventional PCR လည်းရှိတယ် conventional ကတော့ PCR တော့အမှန်တမ်းပြောရင်တော့gold standard ကတော့ cell culture ပါเนาะ PCR လည်း second one ပေါ့လေเนาะဆိုတော့ကျမတို့ကဒီ PCR ကျမတို့ conventional PCR ရှိတယ်နောက်ပိုင်းကျတော့ကျမတို့ဘာဖြစ်လာလဲဆိုရင် real time PCR ရှိလာတယ် real time PCR ကမှသူက single PCR influenza A ဆို A တခုနဲ့ B ဆို B တခုမဟုတ်ကျမတို့ multiplex PCR ဆိုရင်တစ်ခါလေးနဲ့ဒီ graph line လေးတွေကိုကြည့်လို့ရှိရင် different color ပေါ့ A ဆိုအနီရော B ဆိုရင်အပါရောင်ပေါ့ထားပါတော့ H1N1 ဆိုအစိမ်းအဲ့လို color တစ်ပြိုင်တည်းတစ်ခါလေးထွက်ပါကျမတို့ multiplex PCR ကိုသုံးတာဖြစ်ပါတယ်ဒါကြောင့်လေတစ်ခါလေးနဲ့ပါလေဆိုရဖြည့်ထွက်လာတာပေါ့เนาะ A လား B လား H1 လား H3 လားဆိုတာပေါ့เนาะနောက်တစ်ခုကတော့ဒါလေးကတော့နောက်ပိုင်းမှာပေါ်လာတဲ့เนาะကျမတို့ကဒါ different method ကိုပြောပြတာဖြစ်ပါတယ် film array ဖြစ်ပါတယ် film array ကသူက machine လေးကတေးသေးလေးပဲ machine တေးသေးလေးပဲเนาะဒါပေမဲ့သူကပါလေဆိုလို့ရှိရင် one one sample မှာပြီးပြီးတော့မှเนาะကျမတို့ပထိုးခြင်းကို22ခုထိရှာနိုင်တယ်เนาะတစ်ခါသူက within 1 hour အတွင်းမှာနော်ဆိုတော့ဘလူးဘာပတူချင်းတွေရှာနိုင်လဲဆိုရင်ဒီစံပယ်ကနေပြီးတော့ virus နော်16ခုနော် rare ဖြစ်တော့ bacteria 4ခုကိုရှာနိုင်တယ် within 1 hour အတွင်းမှာဖြည့်ထွက်တယ်ပေါ့နော်အဲ့တော့ဒီမှာလဲပါပါလဲဆို film rate မှာသူက1 hour အတွင်းမှာပဲဟိုပါပေါ့ point of care testing လို့ကိုဆေးရုံမှာကိုလုပ်လို့ရတယ်ပေါ့ other PCR တွေဆိုကျွန်တော်တို့က PCR room နေလို့လဲ၄ခန်းလောက် extraction တစ်ခန်းအဲ thermal cycle တစ်ခန်းပေါ့ air con နေနဲ့ machine နေနဲ့ပေါ့နော်ဆိုတော့ဒါကတော့သူကသူနော်ဒီမှာလုပ်လို့ရတယ်ပေါ့ one room နဲ့လုပ်လို့ရတယ်ပေါ့ဒီမှာဒီမှာ detect လုပ်လို့ရတယ်ဆိုရင် A လဲရတယ် A ကိုကျွန်တော်တို့က၃ခုလုံးရတယ် AH1 ဟိုးလုံးနဲ့ previous ရှိတဲ့ H1 ပေါ့နော်ဒါ H1 2000ရနိုင်ရပေါ့နော်ဒီ swap ရနေပြီးတော့ပြန်ပြီးတော့ seasonal ဖြစ်သွားတဲ့ H1 and 1 pandemic ပေါ့ H3 ရတယ် B ရတယ်ပေါ့ဆို၄ခုရှာလို့ရတာဖြစ်ပါတယ်အဲ့တော့ကျမဒီဟာလေးကလည်းဟိုတကယ်တော့နော်ဟို test အကြောင်းကိုပြောမယ်ကျမ specific collection လေးကိုပြောပြချင်ပါတယ်ဘယ်လိုယူရမလဲပေါ့ဘာလဲဆို specimen collection မှားရင်အဖြေမှားတယ်မထွက်ဘူးတခါနော်ရရှိတယောက်ကဟိုထားလိုက်ထားပါတောင်းမှုထားပါတော့တောင်းမှုလို့တကတော့ तू ကတော့ negative ပဲပို့တာပဲအနေချေဘူးပေါ့နော် PCR negative နောက်သိ serious ဖြစ်လို့ရန်ကုန်ရောက်လို့ဆက်လက်တဲ့အခါကျတော့ PCR positive ပေါ့နော်အဲ့ဒါဘယ်ပုံမှန်မူတည်လဲဆိုကျမထင်တယ် quality of the specimen ပုံမှန်မူတည်လဲပေါ့နော်ဆိုတော့ဘာလို့မဆိုယူတက်လို့ရပါတယ်ကျမတို့အနေနဲ့ suggest ထုတ်တာတော့ရေဆိုး printer ဆွတ်ပြီးအကောင်ဆုံးပဲဖြစ်ပါတယ်ပေါ့နော်အဲ့တော့ဒါလေးကိုတကယ်လို့ specimen collection ယူမယ်ဆိုရင်ဘာလို့လဲဆိုရင်ကျမတို့က BDM ယူပါအမှတကယ်လို့ဘယ်လိုပြောမလဲ private hospital တခုနေနဲ့လဲ specimen လိုချင်တယ်ဆိုရင်ကျမပြောသလိုပဲ TMO ကဆင်ဆက်ပဲပြီးတော့ယူလို့ချင်ကိုယ့်အကိုယူလို့ရတယ်ကျမတို့စီမှာ BDM ကျူရဲနောက်ပြီးတော့ swab ရဲ investigation form ကိုယူရမှာဖြစ်တယ်ဒါရိုက်လေးတော့ကျမတို့စီကိုလာလို့မရဘူး TMO လက်မှတ်ထိုးပြီးတော့ကျမတို့စီကိုပူပင်ရမှာဖြစ်ပါတယ်နော်အဲ့ကျမတို့ BDM ကျူရှိရပါမယ်တကယ်လို့ဒါ throat swab ကျမတို့ throat swab ကိုတော့ suggest မလုပ်ဘူးပေါ့နော် stand to preserve လို့ရထားပါတော့နော် container တွေလို့ရ ice pack တွေလို့ go box ကျမပြင်ပြောပါမယ်နော်ကျမတို့ဒီ PPE ပေါ့ PPE means တကယ် complete နော်ဟိုအခါတောက်ဝဆုံလို့ဟာမျိုးမဟုတ် PPE ဒီ glove mask လေးတက်လိုက်ရင်လည်း PPE ပါပဲ glove တွေပို့လိုက်ချင်းရလည်း PPE ပါပဲပေါ့နော်အဲလိုဓာတ်တွေအားလုံးကျမတို့ပြန်ပို့တာမှာဖြစ်ပါတယ်အဓိကပါ lab request form လိုပါတယ်နော်ကျမတို့စီမှာလာယူရပါမယ်နောက်တစ်ခုကတော့ permanent ink နော်ဘာလို့ယူခိုင်းလဲဆိုချူပေါ်မှာရိုးရိုးမြင့်ထွားနေဘောပိုင်နေချင်းရေစိုးရင်ပြတ်သွားတော့ကျမတို့ဘယ်သူကဘာမှမသိဘူးကနှစ်ခုသုံးခုပို့ရပို့ဆိုရဘယ်သူကဘာမှမသိပေါ့နော်နောက်တစ်ခုကတော့ကျမတို့စီစားတော့ဘာတွေချူတဲ့ကိုကျမတို့ဒီ swap ထည့်ပြီးရှေ့နေကကြီးနဲ့ညှက်လို့ရတယ်ပေါ့နော်နောက်တစ်ခုအဲ့ဒါအပြင်နောက်တစ်ခုပါပြောချင်လဲဆိုတကယ်လို့ဒါတစ်ခါလေးကြာ3-4ယောက်ပို့လို့ရှင်ကျမတို့ line list ထည့်ပေးပါပေါ့နော်ဘယ်နှယောက်ပို့လိုက်ပါဆိုတော့ပို့လိုက်တာဟိုဟာပေါ့ requisition form က3ခု specimen က4ခုဘယ်ဟာအမှန်မှမသိဘူးဆိုကျမတို့အမြဲတမ်း line list လေးဘယ်နှခုပို့ရဲဆိုတဲ့ဟာလေးပါမှဖြစ်ပါတယ်နော်ဆိုတော့ဒါလေးကလေကျမတို့ဟိုပါပါ BDM tube ဒါလေး viral transport media ပါဆိုတော့ကျမတို့ other media နဲ့ပို့လို့မရဘူးဆိုတော့ virus ကသေသွားတာပေါ့နော် virus attach ရှင်မှုအတွက်เนาะကျမတို့ဒီထက်မှာပါပါလေဆို virus calcium တို့အတွက် nutrient agents တွေပါတယ်အပြင်ကျမတို့ antibacteria တွေ antifungus တွေပါတယ် bacteria fungus ပါရင် virus ကမပေါက်နိုင်ဘူးပေါ့နော်ဆိုဒါနဲ့ယူရအောင်တော့ကျမတို့ polyester swab ပါ other swab ကိုယူလို့မရပါဘူး gluten swab တွေပါယူလို့ရှိရင်ကျမတို့ PCR negative လုပ်တဲ့ negative တွေထွက်ပါတယ်ဆိုတော့ကျမတို့လို့ဟိုလိုအောင်မယ်ဆိုရင် PCR အတွက်เนาะတကယ်ပဲ TMO ကထောက်ခံလို့လုပ်ကြမယ်ဆိုဒါကျမတို့ private ညာတဲ့အတွက် private ပြောတာပါเนาะဟိုကျမတို့ဒီဒါသုံးရပါမယ် VDM နဲ့เนาะ polyester swab ဖြစ်ပါတယ်နောက်တစ်ခုကတော့ PPE ပါเนาะဒါကတော့ complete PPE ပါတကယ်လို့များ avian influenza လို့ထင်ခဲ့တယ်ဆိုရင်တော့ကျမတို့ N95 เนาะ hair coat glove နောက်ပြီးတော့เนาะ overshoe ပေါ့เนาะနောက်တစ်ခုက goggle နဲ့နောက်ပြီးတော့မှဒီဟိုပါပေါ့ gown and apron ပေါ့เนาะဆိုတော့ဟိုတစ်ခုကလည်းပါလဲဆိုကျမတို့လေကူးတဲ့အထဲမှာလဲလေ direct spread က respiratory tract အပြင်မျက်လုံးနဲ့ပတ်သက်သေးဆိုလို့ရှိရင်လဲ direct ကူးသွားတာပဲ mucous membrane conjunctiva ဆိုတော့ကျမတို့ goggle ကလည်းလိုပါတယ်အထူးသဖြင့်ကျမတို့ specimen တော့သွားယူမယ်ဆိုရင် patient ကို close link up ပြီးတော့ယူမှာဖြစ်တဲ့အတွက်ကြောင့်မလို့ဖြစ်ပါတယ်ဆိုတော့ကျမတို့ specimen type အနေနဲ့ကတော့ BDM ကိုသုံးမယ်နောက် upper respiratory ခုနနော်ဖြစ်တုန်းကတော့ upper respiratory နောက်ပိုင်းက sorry ဆိုရင် lower respiratory tract infection ဖြစ်သွားနိုင်တယ်ပေါ့နော် united sample type တွေကတော့အများကြီးပါပဲ nasal nasal pharyngeal နော် nasal aspirate လည်းရတယ် nasal wash လည်း throat sample ကျမတို့အနေနဲ့ကတော့ nasal pharyngeal swab ကိုပဲ prefer ဖြစ်ပါတယ်နော်ဘာလို့လဲဆိုတော့ကျမဟို sensitivity က nasal pharyngeal swab ကအကောင်းဆုံးပဲကျမတို့ PCR လုပ်ကြည့်ရအခါမှာနော် lower respiratory tract အနေနဲ့ကတော့နော်ကျမတို့ transcranial aspirate bronchial aspirate patient ရဲ့ condition ပေါ်မှာဖူးတည်ပါတယ်နော်နောက်ဒါတော့နောက် less ဟို choice ပါနောက် postmortem နော်ဒါလည်း less choice ဟိုအရင်ဖြစ်ပါတယ်နောက်တစ်ခုကပါဝင်ရှိမလဲပေါ့ဆိုတော့ကျမခုနကပြောပြပါ nasal pharyngeal swab နဲ့ throat swab ပဲဖြစ်နိုင်တယ်ကျမတို့ nasal pharyngeal swab ကိုလို့ရတယ် upper respiratory tract တော့ဒါလည်းတော့ nasal cavity ကိုဖြတ်ရင်ပို့ပြီး positive ဖြစ်တာ၄များပါတယ်နောက်တစ်ခါကျမတို့ BDM လို့တယ် lower တကယ်လို့ patient က intubated ဆိုရင်တော့ကျမတို့ aspirate ပေးလို့ရပါတယ်ဆိုတော့ဘယ်ချိန်ယူမလဲပေါ့ဖြစ်နိုင်ရင်နော်ကျမတို့ချက်ချင်းယူလာအကောင်ဆုံးမဲ့ decided ယူဖို့လိုပြီဆိုရင်တော့ချက်ချင်းပဲယူမယ်။နောက်တစ်ခုကဖြစ်နိုင်လို့ရှိရင် antiviral ပေးတာအလုံးသိပြီးသားပဲကျမတို့ specimen မှန် antimicrobial agent မပေးခင်ယူကြမှာပဲပြော။အဲ့တော့ကျမတို့ဟိုမှာ result မှာအမြင်နဲ့အဖြေမှားရဲပေါ့နော်။နောက်တစ်ခုကတော့တကယ်လို့ symptom ရှိပြီးလို့လုံခဲ့တဲ့ patient လေးကျမတို့ယူမှာပဲပေါ့နော်။ဒီအဆုံးဖြတ်တဲ့ decided ဆိုရင်တော့နောက်တစ်ခုကဖြစ်နိုင်မယ်ဆိုလို့ရှိရင်သူကတော့ specimen ကိုပုံအောင်ယူလေသေးတယ်။လိုအပ်လို့ကျမတို့ကဟိုကွာ sample ရဲ့ quality မကောင်းလို့ဆိုလို့ရှိရင်ကျမတို့ additional ယူခွင့်ရှိပါတယ်နော်။နောက်တစ်ခုကတော့ကျမတို့ဟိုယူတော့မယ်ဆိုရင်တကယ်တော့ပြောတော့လွယ်ပေမဲ့အရန်အရက်တိတ်ဖြစ်တဲ့ nasal pharyngeal swab ကလူကြီးလည်းအရက်တိတ်ကလေးလေးဆိုပိုဆိုးသေးတယ်ပေါ့နော်ဆိုတော့ကျမတို့ကလေးကိုလည်း reassure လုပ်ရမှာပဲလူကြီးကိုလည်းဘယ်လိုယူမယ်ဆိုတာပြောရမှာပဲအထူးသဖြင့်ကလေးတွေကကျမတို့ချုပ်ပြီးတော့ယူရမှာပြီးလို့ရှိရင်ပုံလေးနဲ့ပြမှာဖြစ်ပါတယ်နောက်မိဘတို့ပြောထားမှာကလေးကတော့ distress ဖြစ်မှာပဲကြောက်တာရောလည်းနောက်အထူးသဖြင့်ကလေးကိုယူမယ်ဆိုတော့မိဘတွေအရင်ထုတ်ထားတာအကောင်းဆုံးပဲဟိုကလေးကငိုမိဘကငိုအဲ့လိုမျိုးပေါ့နော်ပြဿနာလေးလည်းရှိတယ်ပေါ့နော်နောက်တစ်ခုကဒါကလေးလေးကိုယူမယ်ဆိုရင်เนาะဒါကတော့တိတ်ငယ်တဲ့ကလေးတော့မဟုတ်ဘူးပေါ့ဒီလိုကလေးလေးဆိုရင်ကျွန်တော်ဒီပုံစံနဲ့ခါဒါကြီးပုံအောင်အမှန်တမ်းပြောရင် H1N1 မဟုတ်ပါဘူး AVN တော့ပြခဲ့တဲ့ပုံလေးပါကလေးကိုကျွန်တော် strain လို့ restrain လို့ထားမယ်ဆိုရင်ခေါင်းကိုလည်းကျွန်တော်ကချုပ်ထားမယ်သူ့ရဲ့လက်ကလေးတစ်ခုလည်းချုပ်ထားမယ်သူ့ခြေောက်ကိုလည်းချုပ်ထားမယ်ဒါကတော့ position တစ်ခုပေါ့เนาะအဲ့ဒီချိန်မှာကျွန်တော်ခေါင်းလေးမော့ထားမှယူလို့ရတယ်ဒါကြတော့သူ့ဆော့ပတ်ခဲ့တဲ့ကလေးကဟိုဘယ်လိုပြောမလဲဟို reliable မဖြစ်ဘူးဆိုသူကသူ့ဆော့အတင်းကိုက်ခါညာပစားဟမပေးဘူးဆိုရင် nasal pharyngeal swab ကယူလို့ရတယ်ပေါ့เนาะပိုပြီးတော့ကျမတို့အတွက်ပိုပြီးလွယ်ကူပါတယ်ဒါတော့ position တစ်ခုပါတကယ်လို့ patient က line position ဆိုဒီပုံစံတိုင်းမှာသူ့လက်ကလေးကိုဖိထားမယ်ခေါင်းလေးကိုထိန်းထားမယ်နောက်ကအောက်ကတစ်ယောက်ကခြေထောက်ကလေးကိုချုပ်ထားမယ်အဲ့ဒီအချိန်မှာ nasal pharyngeal swab ယူမယ်ပေါ့နော်နောက်ဒါလေးကဒီပုံလေးပြည့်ရကြတာပါနောက်ကျမတို့ယူတဲ့ပုံစံမှာကျမတို့ယူတဲ့အခါကျရင် nostril ကနေထွက်ပြီးရင်ဘယ်ထိသွားမလဲဆိုရင် nasal pharynx ကိုရောက်ရမယ် pharyngeal ball ကိုရောက်ရမယ်အဲ့တော့ခြိုင်တဲ့အခါမှာ swab stick ကခြိုင်မှုခြိုင်ကြီးကအရင်အရေးကြီးပါတယ်ဘာဖြစ်လဲဆိုလို့ရှိရင်ကျမတို့ကထွက်လိုက်တဲ့အချိန်မှာဒီ nasal pharynx ကိုထိပြီးဆိုရင်အရင် irritate ဖြစ်တယ်ပြီးရှင်းမြေကြီးတောက်တောက်ကြ reflex ပဲသူကအဲ့ဒါမျိုးဆိုအဲ့ဒါဖြစ်တဲ့အချိန် irritate ဖြစ်တဲ့အတွက်ကြောင့်တကယ်လို့ဒါဒီပုံစံထိလိုက်ပြီးဆိုလို့ရှိရင်ထိပြီးဆိုရင်သူကခြိုင်ထဲနောက်ဖက်ကိုပြန်ပြီးရွှေ့သွားတည်ရပေါ့နော်ဒီ pharynx ကိုထိသွားပြီးဆိုတာပေါ့နော်တကယ်လို့ဒါဒီပုံစံနဲ့ယူမယ်ဆိုအုပ်ထားတဲ့အတွက်ကြောင့် doctor fairness ကိုတဲ့ဟောပါပေါ့ injury ရနိုင် trauma ရနိုင်တာပေါ့နော်သွားပြီး press ဖြစ်ပါဆိုတဲ့အတွက်ကြောင့်ကျမတို့ယူတဲ့အခါမှာ swab လေးကို deep position လေးနဲ့ယူပေးပါပေါ့နော်အဲ့ဒါတော့ nasal pharyngeal swab ယူတဲ့ပုံစံလေးဖြစ်ပါတယ်တကယ်တော့ directly နော်ဒီလိုမျိုးထည့်လိုက်တာမဟုတ် position ကသွားတဲ့ဟာဒီကျမတို့ပျက်ပျော့လေးတရားလေးကသူ့ရဲ့ chef ကပျက်ပျော့လေးအထက်လို့နော် nasal pharynx ကယူမှာဖြစ်ပါတယ်ဒါပြီး PDM နဲ့ထည့်မယ်တကယ်လို့ကျမတို့တစ်ခါလေးကြာရင် swab နှစ်ခုဆိုလို့ရှင်နှစ်ဖက်ယူပြီး one tube ထဲမှာထည့်လို့ရတယ်တစ်ဖက်ကို nostril တစ်ခုကို swab တစ်ခုနဲ့ tube တစ်ခုเนาะ tube တို့ swab တစ်ခုစီယူရဲ tube နှစ်ခုသုံးဆရမလို့ပေါ့เนาะနောက်တစ်ခုကတော့ transportation ကတော့เนาะ ဒီကကျမတို့နော် problem လေးရှိရပါလေဆိုဒါဆေးရုံကပါနော်အစိုးရဆေးရုံတွေကပါမမြတ်ဘူးဟိုဟာကိုကျုပ်တယ်ဟိုဟာကိုထည့်ပြီးတော့ swap ကိုထည့်ပြီးတော့ပွင့်ရက်ကလေးယူလာတယ်သူကဒါ patient တန်းနဲ့အိတ်ကလေးလေးကိုထည့်ယူလာတယ်အဲ့လိုယူလို့မရဘူးပေါ့နော်ဆိုတော့သူ့ကိုလည်း infectious ဖြစ်တယ် environment infectious ဖြစ်တယ်နော် sample quality မကောင်းဘူးပေါ့နော်အဲ့တော့ကျမတို့ယူတဲ့အခါမှာလည်းဝေးချိုရဲ့အခိုင်အတန့်တန်းယူကြရမှာဖြစ်ပါတယ်ဒါတော့ test ကျမတို့တကယ်လို့များကျမတို့စီပို့ရင်မယ်ဆိုလို့ရှိရင်ဒါ address ပါနော်ရုံး address ဖြစ်ပါတယ် 124 ဒီကျမတို့ virus ရဲ့ extension ဖြစ်ပါတယ်နော်ဆိုတော့ကျမတို့ယူတဲ့အချိန်ပို့တဲ့အချိန်မှာလည်းကျမတို့ကို box လေးနဲ့ပို့ပေးပါပေါ့3 layers ပေါ့နော်ဒီပုံစံလေးဖြစ်ပါတယ်နော်နောက်တစ်ခုကတော့ဖြစ်နိုင်မယ်ဆိုဒါကတော့ပေါ့နော်ဖြစ်နိုင်တော့ဒီလိုမျိုးလေးကတ်ပေးနိုင်တော့ကောင်းတာပေါ့နော်ဒါကျမတို့ internationally ပို့ပါတာဖြစ်တဲ့အတွက်ကြောင့်ဂျပန်တို့ဘာလို့ပို့ရုံနဲ့တကယ်ကို3 package layer နော်အထဲမှာ swap ရှိမယ်သူ့ရဲ့ပြင်မှာ second layer ရှိမယ်တကယ်တို့ရဆိုလို့ရှိရင်ကျမတို့ပို့ပါပေါ့ဟို centrifuge လို့ဟာမျိုးမှာထည့်မယ်နောက်ဆုံးကျမပြည့်လဲဆိုလို့ရှိရင်ကျမတို့ကို box ထဲမှာပို့ရမှာဖြစ်ပါတယ်နော်ဆိုတော့ဒါကတော့ vaccine ကနော်ရှေ့ရလိမ့်များလဲပြောပြတဲ့အတွက်ကြောင့်ကျမတို့လည်း mention လုပ်ဆရာမလိုပါဘူး။နောက်တစ်ခုကတော့ကျမတို့နော် vaccination နဲ့ပတ်သက်လာရင် health workers တွေလိုတဲ့ဆိုတဲ့အတိုင်းပဲကျမတို့ virus မှာဆိုရင်ကျမတို့ရဲ့ staff တွေအားလုံး influencer vaccine ထိုးပေးပါတယ်။ဒါဆိုတော့ influencer subsection ကမှမဟုတ်စဝင်လာတဲ့ကျမတို့အားလုံးကမဖြစ်လဲဆိုရင် specimen collection က virus section ရဲ့ထိကနေဝင်လာပြီး PCR ဒီဒီတစ်ခန်းထဲမှာဒင်ကြီးလဲလုတ်တယ်၊ measles လဲလုတ်တယ်၊ influencer လဲပြောဆိုအားလုံးကမဖြစ်ကျမတို့ကexposure ရှိနေတဲ့ပြည်ဆိုတော့ကျမတို့ဗိုင်းရပ်စ်အနေနဲ့တော့အားလုံးကို vaccine ထိုးပေးထားပါတယ်။နောက်တော့ NHS တကူလည်းထိုးနိုင်မှုတော့နော်မလုပ်ပေးနေတယ်ပေါ့ကြိုးစားပေးနေပေါ့နော်။အားလုံးကျေးဇူးတင်ပါတယ်။